ရသမဂထွေထွေညီလာခံတယောက်ဖို့ရောက်ပြီးရောက်နေတာပေါ့နော်အဲ့တော့ဒီကုလသမဂထွေထွေညီလာခံကြီးမှာဒီကုလသမဂအတွင်းမှုချုပ်အန်တိုနီယိုဂူဒေရက်စ်ကနေပြီးတော့ဒီအာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့လည်းတွေ့ခဲ့တာရှိပါတယ်အဲ့တော့ဝင်ကြီးလည်းတက်ခဲ့မှာပါအဲ့ဒီမှာကုလသမဂအတွင်းမှုချုပ်ကနေပြီးတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူအကြံပေးသွားတာလေးရှိပါတယ်ဒီထဲမှာဒီမြန်မာခိုင်ပြည်နယ်မှာရှိတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေပေါ့လူသားချင်းစာနာမှုထောက်ထားတာအနေနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကပေါ့လေဟိုဘယ်လိုများပါဝင်ဆွေးနွေးခဲ့တာရှိပါလဲရှင
်ဒီရခိုင်ရေးကိစ္စကတော့ဒီစီးရီးယားမှာဆွေးနွေးရန်ကိစ္စမရှိတော့လည်းပဲအတွင်းမှုချုပ်ကဒီကိစ္စနဲ့ပူပန်နေဆိုတာသိတဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စမှာဖြည့်ရှင်းဖို့အတွက်ကျူပန်းဆောင်ရွက်မှုလေးတွေရှင်းပြပါတယ်အဓိကနံပါတ်၁ကတော့အခုလောလောဆယ်အာယုံဆိုင်တင်တာဒီဒီအဲတိတ်ဆောင်သွားတဲ့လူတွေကိုပြန်လဲအဲလက်ခံရေးပေါ့နော် repetition process အမြဲတမ်းစတင်မှုကိစ္စဖြစ်တဲ့ဆိုကြအဲ့ဒါကိုပြောပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရဲ့လက်မှတ်ထိုးထားပြီးတဲ့နောက်ပိုင်းဟိုကျွန်တော်တို့လုံတင်လုံတင်တာပြင်ဆင်တဲ့အကောင်လုံးပြင်ဆင်ပြီးပြီဒါပြီးခဲ့တဲ့ January 23ရက်နေ့ကစပြီးတော့ကျွန်တော်တို့လက်ခံမှုဟိုအစင်းသင်းဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်အဲ့ဒီကိစ္စလည်းရှင်းပြတယ်ဒါပေမဲ့ကျွန်တော်တို့ကလက်ခံနေပဲဖြစ်နေတယ်ဟိုတစ်ဖက်ကပို့တဲ့ဘက်ကဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်မပို့တဲ့များကျွန်တော်တို့ကတော့တစောက်နေရမယ့်အနေအထားပဲရှိတယ်ကျွန်တော်တို့အနေနဲ့ကတော့မြို့တို့ဘိုင်းကလက်ခံမှုအဆင်သင့်ရှိနေဆိုကြောင်းပြောတယ်နောက်တစ်ဘိုင်းကတော့ကုလသမဂ္ဂနဲ့ကျွန်တော်တို့အဒီပြသနာကမှာကုလသမဂ္ဂအခန့်ကဏ္ဍကိုလည်းရေးကြည့်တယ်ဆိုတော့ကျွန်တော်ပြောတယ်အဲ့တော့ကုလသမဂ္ဂနဲ့လည်းကျွန်တော်တို့ UNHCR နဲ့ရော UNDP နဲ့ရောကျွန်တော်တို့ဒီဟာပေါ့နော်သုံးဖွဲ့ဆိုင်လက်မှတ်ရေးထိုးထားတာရှိတယ်အဲ့တော့သူတို့လုပ်ငန်းတွေလည်းအခုစတင်နေပြီဘာလို့ UN ရဲ့လုပ်ငန်းတိုင်းပေါ်တော့သူကထုံးစံတိုင်းပဲလုပ်ငန်းမစခင်သူက assessment ဆိုတာကွင်းစင်ပြီးတော့အကဲခတ်မှုတွေလုပ်တယ်အဲ့တော့ကျွန်တော်တို့ကပထမဆင့်အနေနဲ့ဟိုပေါ့ပထမဆင့်အနေနဲ့ကျွန်တော်တို့ကကြေးရွာကျွန်တော်တို့23ရွာရွေးပေးထားတယ်အဲ့ဒီဟာကိုသူတို့ on ground မှာသူတို့အဖွဲ့တွေကွင်းစင်ပြီးတော့ဘာတွေလိုအပ်ချက်ရှိတော့စစ်ဆေးပြီးပါပြီအဲ့တော့ပြန်လာကြပြီနောက်တစ်ဆင့်ကိုကျွန်တော်တို့နောက်ထပ်ရွာ26ရွာလောက်ထပ်တိုးပေးဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒါအမြင့်ပြမှာ account ထဲဖုံးနေပါပြီအဲ့တော့ဒီဟာလဲတိုးတက်မှုတွေရှိနေပါတယ်။နောက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂအတွင်းမှုကြီးအထုကိုယ်စားလဲအဲမစ္စခရစ်စတီနာရှရနာကိုလဲကျွန်တော်တို့နဲ့ကြိုဆိုတဲ့အကြောင်းသူ့အတွက်လဲဟိုသူနဲ့လဲဟိုပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းနဲ့သူ့အတွက်ရုံးကိုလဲနေပြီးတော့မှာတရားဝင်ဖွင့်ခွင့်ကိုတရားဝင်ခွင့်ပြုထားပြီဆိုတဲ့အကြောင်းအဲ့ဒါလေးထည့်တင်ပြောကြခဲ့ပါတယ်။အဓိကပြောကြတဲ့အချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငင်းငင်းချမ်းချမ်းအပြစ်ဟောပါပေါ့နော်ပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ဟောပါပေါ့နော်အပြူစောမဆောင်တဲ့လူဟောပါပေါ့လူရက်တွေဥစားပေးလာလို့ရှင်အခြေအနေကိုမပြေလည်တဲ့ပြင်ပိုဆိုးသွားတာမျိုးပေါ့နော်အဲ့ဒါမျိုးမဖြစ်ဖို့ကျွန်တော်တို့နိုင်ငံအနေနဲ့တားဟသာသာပြောင်းကြိုးပမ်းနေတဲ့အချိန်မှာပို့ပြီးတော့ဆိုးသွားသွားနေတဲ့အဲလူရက်တွေမျိုးမလုပ်ဖို့ဟာမျိုးကျွန်တော်အနေနဲ့အဲအဲ့ဒါလေးတော့ထည့်သွင်းပြောကြခဲ့ပါတယ
်ကုလသမဂ္ဂထွေတွင်းမှုချုပ်အပြင်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့လည်းမြန်မာဝန်ကြီးတွေ့ဆုံခဲ့တဲ့အကြောင်းကိုကျွန်တော်တို့ဖတ်ရပါတယ်ကျွန်တော်တို့တွေ့ရပါတယ်အဲ့ဒီခါမှာဒီမိုက်ဝန်ကြီးပွန်ပီယိုကနေပြီးတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အလားတူပဲဒီရခိုင်အရေးနဲ့ပတ်သက်ပြီးရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးသွားတာရှိပါတယ်သူတိုက်တွန်းသွားတာလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဦးကျော်တင်းစွေတွေ့ဆုံခဲ့တော့ကလေဒီကိစ္စနဲ့ပတ်သက်ပြီးဘာတွေများဆွေးနွေးဖြစ်ပါသေးလဲရှင်
အဲဒီမှာလဲဒီကိစ္စမှာလဲကျွန်တော်တို့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဖြည့်ရှင်းမှုကျိုးပန်းဆောင်ရွက်နေတဲ့အကြောင်းတွေပြောရတာပါပဲတကယ်တည်းအစိုးရကဒီပြဿနာကိုပြည်ပြည်လဲလဲဖြည့်ရှင်းမှုငွေကြေးနဲ့ရည်ရွယ်ချက်ရှိတယ်ဒါကြောင့်မို့အစိုးရတက်ပြီးတာနဲ့ကျွန်တော်တို့ဒီကော်မတီအစည်းအဝေးဖွဲ့တယ်အဲ့လိုလုပ်ခဲ့တယ်ဒါပေမဲ့တို့လုပ်နေတဲ့ကာလမှာဟောပေါ့နော်ဒီအကြပ်တက်ခဲ့မှုနှစ်ကြိမ်ဖြစ်ပွားခဲ့တယ်အဲ့လိုအနေထားတဲ့ကြောင်ကျွန်တော်တို့ဒါမျိုးတွေအဲကျွန်တော်ကျိုးပန်းဆောင်ရွက်မှုတွေကိုဖြစ်နေသွားတဲ့အနေထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဟာကိုပြည်ပြည်လဲလဲဖြည့်ရှင်းကျွန်တော်အသိရှိတယ်နောက်ပြီးတော့ကျွန်တော်အဓိကကတော့သူတို့ဟိုတော်များစိတ်ဝင်စားနေကြတဲ့ဒီ accountability ဆိုရပေါ့နော်တာဝန်ခံမှု issue နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်တွင်းမှာပြည်တွင်း initiative နဲ့ဖွဲ့စည်းထားတဲ့ဒီ independent inquiry ကနေပြီးတော့လွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတယ်ဆိုတဲ့ကြောင်အဲ့ဒီအစီရင်ခံစာကိုကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်ဆိုရကြအောင်။အဲ့ဒါကိုပြောထားပါတယ်။အခုတော့လောလောဆယ် fact finding mission ကတော့အဓိကဟိုအတိအကျခံလုံတဲ့ဟိုပေါ့နော်။ဟို hard evidence ရှိပဲနဲ့ interview လုပ်ထားတဲ့ခုနဟိုက interview လုပ်ထားတဲ့အဲရလက်တွေပေါ့နော်။ဟိုပေါ့တချို့ဒုက္ခကောက်စပါးမှာရှိတဲ့ဒုက္ခတွေ800လောက်ကို interview လုပ်ပြီးမေးထားတဲ့အချက်တွေကိုဟိုစုစည်းထားတဲ့အမျိုးဖြစ်သေးတဲ့အတွက်ဒါကျွန်တော်တို့တက်စီထောက်ထားခံလုံမရှိသေးဘူး။သူတို့ရဲ့ပြောကြားချက်တွေကိုစုစည်းထားပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းမှာတရားစုံစမ်းမဲ့ဒီ inquiry commission ကိုပြီးလုပ်ငန်းပြီးအောင်စောင့်ကြည့်ဖို့အတင်းနေဆိုတဲ့အကြောင်းကျွန်တော်အဓိကထားပြောပါတယ
်ဟုတ်ကဲ့ပါအဲ့ဒီကော်မရှင်အနေနဲ့ရောဘလောက်အတိုင်းတာထိလွတ်လွတ်လပ်လပ်ပေါ့လေစုံစမ်းစစ်ဆေးနိုင်ခွင့်ရှိပါမလဲရှင်ဘာလို့ဆိုတချို့နယ်နေရာတွေကတော်တော်လေးကိုကန့်တတ်ထားတဲ့လူကြားပါတယ်ပြီးတော့ဟိုလုံခြုံရေးအရာလည်းပါတာပေါ့လေအဲ့ခါကျတော့ဒီလွတ်လပ်တဲ့ independent commission investigation commission စုံစမ်းစစ်ဆေး commission အနေနဲ့လုံပိုင်ခွင့်အတိုင်းတာပေါ့လေအဲ့ဒီဟာလေးနဲ့ပတ်သက်ကောဝန်ကြီးရှင်းပြပေးပါရှင
်ကျွန်တော်တို့နိုင်ငံမှာ1950ဖွာပေါ့နော်ဟိုကပေါ့ဒီအထူးစုံစမ်းစစ်ဆေး committee ဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေမှာအဲ့ဒီဥပဒေတိုင်းဖွဲ့စည်းထားတာပါအဲ့ဒီဥပဒေအရဆိုလို့ရှိရင်ဒီ committee ဟာလွတ်လွတ်လပ်လပ်စုံစမ်းဝင်နေရှိတယ်မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမဆိုဘယ်ပုဂ္ဂိုလ်မဆိုမေးမြန်းစုံစမ်းမေးမြန်းခွင့်ရှိတယ်လိုအပ်တဲ့ဆက်ဆံတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟို criminal code စပယ် code လိုမျိုးအဲ့လို authority မျိုးကိုသူမှရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံသားသားနှစ်ဦးပါပြီးတော့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းကော်မရှင်ဒီကျန်ပထမဆုံးရင်ဖွဲ့စည်းရင်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့တော့သူတို့ကိုလည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းကျွန်တော်တို့ပတ်မှုကျွန်တော်မပေးဘူးပေါ့နော်သူတို့အနေနဲ့ကြိုက်ရွေးချယ်လို့ foreign expert တို့ပါတို့သူတို့ရွေးချယ်ခင်လည်းပေးထားပါတယ်အဲ့တော့သူတို့ကတော့အားလုံးသိပြီးသားပေါ့နော်ဒီဖိလစ်ပင်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းကတရေရတော့ဥဆောင်နိုင်ရအခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါကျွန်တော်တို့အဲ့ဒီဒါအမျိုးသမီးရေရနဲ့ပတ်သက်ပြီးတော့အဲ့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖိလစ်ပင်းကိုယ်စားလှယ်ဖြစ်လဲလှုပ်ဆောင်တဲ့အာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တဲ့ဒီနာမည်ကြီးဒီပလိုမက်တယောက်ဖြစ်ပါတယ်အဲ့တော့ဂျပန်ကတာမကြီးမစ္စတာအိုရှိမာဆိုတာလည်းတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့ဟိုပါပေါ့နော်ဂျပန်တာမကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီသူတို့ရဲ့ဥချာဆိုရက်ဒီဟိုကနော်ဒီကုလသမဂ္ဂရဲ့လက်ထောက်အတွင်းမှုကြောင့်လည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်ဆွေးမှာပါကျွန်တော်မြန်မာအဖွဲ့ဝင်တို့ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းသက်ရဲ့နောက်ပြီးတော့ဦးမြသိန်းဆိုရလည်းဟိုကပေါ့ဒီဥပဒေမှာကြွန့်ကျင်တဲ့အတားကျွန်တော်တို့တရားဟိုကပေါ့နော်ဖွဲ့စည်းပုံချင်ဥရယုံရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကံဝင်ပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားထားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်ပို့တော့ပို့ပြီးနောက်မေးမြန်းတာတွေမှာလွတ်လွတ်လပ်မေးမြန်းခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကွေဖက်မှာသွားတွေ့တဲ့ခါမှာလည်းသူတို့အနေနဲ့သူနဲ့ပူးပေါင်းဆောင်ရမယ်လို့ကျွန်တော်ဟိုဟောပေါ့နော်ခရစ်ပြုတယ်လို့ကျွန်တော်လည်းအဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်တို့ EU အဖွဲ့ကနေကိုယ်စားလှယ်အဖွဲ့တွေလာမယ်ဒီ American ကလာမယ်ရှိသမျှဒီကုလသမဂ္ဂကလာမယ်ရှိသမျှအဖွဲ့အစည်းတွေလာတိုင်းလာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥပမာဒေါက်တာဝင်းမြတ်အေးတို့အဖွဲ့ဆိုလို့ရှိရင်မြေပြင်မှာပေါ့သူတို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြပါတယ်ကြာကြာနာနာပဲဒီဒုက္ခတွေပြန်လာရင်ဘလိုနေရာဒီ reception ဟိုသူတို့တွေခိတ္တယာယီတက်ခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလိုဝဲပြမမာပြင်းကနေပြန်သွားတာ ਨੇ တကြိုင် ਨੇ ဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့စဉ်းစားမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘလိုများဖြစ်လို့ပါလဲရှင
်အဲ့ဒါတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလာကုန်းလန်းလာတစ်ခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရှ်မြန်မာသတင်းကြေတာပါတယ်အဲကျွန်တော်တို့ reception ကလည်းတစ်ခုထားမယ်မှာစစ်ဆေးဦးတဲ့ computer တွေ ID card တွေထုတ်ပေးဖို့အစင်းလောက်ထားပြီးသားနောက်ဒီဘက်က transit ကလည်းလှဖို့ကောင်ဆိုတာ transit center လူပေါင်း 3,000 လောက်ထိ accommodate လုပ်နိုင်တယ်အဲ့တော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီမှာစစ်ဆေးမယ်အဲ့ဒီမှာခဏတက်ခွင့်တက်ခုပြီးရင်သူတို့မိမိကြိုက်တယ်လို့အိမ်တွေပဲစောက်ဖို့တဲ့ပတ်မိုးပေးမယ်ပေါ့နော် cash for work program နဲ့အဲ့လိုမျိုးပြောထားတယ်အဲ့တော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အစင်းသိမဖြစ်သေးဘူးဆိုတဲ့ဟာသူတို့ကတော့ဘယ်ပေတာနဲ့တိုင်းတယ်လို့မသိဘူးเนาะကျွန်တော်တို့ကတော့ပြောထားကျွန်တော်တို့စစ်ပြီးတော့ပေးထားလူ4000ကျော်လောက်ပေးထားပြီးဟောပေါ့ရခိုင်မှာနေတယ်ဆိုတာအသက်တွေထိုင်ခေါင်းခိုင်လုံးတဲ့လူတွေပေါ့เนาะအဲ့4000ကျော်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာပါပဲเนาะစစ်ဆေးပြီးတော့အမကတ်မှာထားမယ်เนาะယူဟာမှာအိတ်သူတို့အိမ်ဆောက်တယ်ဆိုတာလည်းအလုံးစုံတစ်လပေါ့တစ်လနှစ်လအဲ့မှာဆောက်ပြီးရင်သူတို့အဲ့ပြောင်းရွှေ့မှာကတ်မှာအမြန်နဲ့ထားအောင်ပေါ့အဲ့တော့သူတို့ကတော့ဟိုအစင်းသိမဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုလည်းအလေးထားပြောကြတယ်ဒီလူတွေဟာဒီမှာတသက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်လုံခြုံရေးဆိုတဲ့အခါမှာသူတို့ကတော့သူတို့စိုးရိမ်နေတဲ့ဒီ community ကလူတွေရဲ့လုံခြုံရေးပဲဆိုတော့ကျွန်တော်တို့ကျတော့ခေါင်းဆောင်အစိုးရဘက်ကျတော့ဒေသခံတွေရဲ့လုံခြုံရေးကိုလည်းကျွန်တော်စဉ်းစားရပါတယ်စုံလုံခြုံရေးဆိုတဲ့နေရာဒါမှမဟုတ်ကျွန်တော်တို့အနေနဲ့ဟိုလုံခြုံရေးနဲ့ပတ်သက်လို့လည်းဟိုဘယ်အစိုးရမှာ 100% တော့ကန်ဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့ Water Center ခုနပြုတ်ခဲ့သွားမှဖြစ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ချိန်မှာ ဒါနိုင်ငံ 100% guarantee တော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့နေလဲတရားဥပဒေစိုးမိုးမြင့်တင်ရေးအတွက်တည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့ team တွေကလည်းဒီစစ်တွေရောမောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့ဒီသူတို့အလုပ်လုပ်ကံခွင့်ပေးထားတယ်အဲ့တော့ဟိုပေါ့ third party လဲဒီမှာရှိနေတယ်ကျွန်တော်တို့အနေနဲ့ကတော့သူတို့လာရင်ဟိုချက်နေရချက်ထားပြီးအစင်းသိရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံရေးအဖိအားပေးခြင်းနဲ့အကြောင်းရင်းလည်းပါမယ်လို့ကျွန်တော်စိတ်ထဲမှာအဲ့လိုတွက်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖိအားပြင်းပြထန်ထန်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တယ်ဒီကလတ်တမအတွင်းမှုချုပ်ကောင်ကိုဖီအာနန်ကော်မရှင်ဒီအကြံပေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပေါ်ပြီးပြီလို့ဒီမှာဆိုရတာပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုစီဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်တမ္မကြီးကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးနီကီဟီလီယာနေပြီးတော့81ချက်အကောင့်ထဲပေါ်ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုပ်ဆုပ်ပိုင်ပိုင်ပေါ့နော်ဟိုဒီကြကြနန်းနာလှုပ်ထားတာမရှိဘူးဆိုပြီးသူကဝေဖန်သွားတာကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောနောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားရောဘလို့ဖြစ်လို့ခက်ခဲနေညာရှိနေလို့ပါလားရှင့်ဆက်ပြီးတော့အကောင့်ပြန်ပေါ်လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုဟာပေါ့နော်ဟိုအမေရိကန်အများရန်ကိုယ်စားလှယ်နီကီဟီလီယာပြောတာ on ground မှာတိုးတက်မှုမရှိဘူးဆိုတာသူတိုင်းနဲ့ပေးတာမှာမူတည်ပါတယ်သူတိုင်းနဲ့ပေးတာကကျွန်တော်ထင်တာကဟိုဘက်ရောက်နေတဲ့လူ6000ကျော် 9000 လောက်ကဒီဘက်ကိုမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့အေးပေတိုင်းတာတော့မှားပါမယ် repetition ကဘင်္ဂလားဒေ့ရဲ့ကမစသေးပါတဲ့ဒီဘက်မှာကျွန်တော်တို့တိုးတက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစခန်းနေဆောက်တာလေးနောက်ပြီးတော့ဟောပေါ့နော်ဒီကျွန်တော်တို့ဘက်မှာဟိုဟိုပြည်တွင်းမှာရှိနေတဲ့ဟိုဟာပေါ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့ဒါမျိုးဆိုလဲကျွန်တော်တို့ပြီးရဲ့နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီနောက်ထပ်2ခုလောက်လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလဲပြောကြတာတော်တော်ဘာသာကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့ဘယ်သူမှမပေးဘူးနော်ပြဿနာဘယ်လိုဖြေရှင်းရမယ်ဆိုတာတော်တော်လေးလေးဟိုပါတင်တိမ်မှုနဲ့နည်းဟိုရခိုင် community နေလဲသဘောကျရတယ် camp နေရလေးပဲသဘောအဲ့လိုနေရာ timing ကြီးတိုင်းမှာလောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုး camp မျိုးအေးပိတ်သိမ်းတာမျိုးတွေလဲလောက်တာကြီးလဲရှိတယ်ဒါလဲတိုးတက်မှုပေါ့နော်တချို့ဒါအများကြီးတော့လောက်ဆရာကြံပါသေးတယ်ကျွန်တော်ပြောတာ account ထဲပေါ်ပြီးလို့ပြောတော့ခေါ်ပြီးပြီတချို့ပေါ်ပြီးစေအဲ့ဒါကိုပြောရအောင်။အမကျွန်တော်တို့နိုင်ငံကြီးဝန်ကြီးဌာနဆိုဘာတာဝန်ကြလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ထိတွေ့မှုတွေပြုလုပ်ဖို့အာဆီယံတွေကိုဟိုဒီရနဲ့ပဲဖြစ်ဖို့တိုးတက်အစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုဆိုကျွန်တော်တို့ဆိုရင်ဟို special wine လွတ်တာတွေအချိန်ချင်းပါပဲ။အဲ့လိုမျိုးတွေလုပ်လာတယ်။အဲ့တော့ဝန်ကြီးဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တွေတာဝန်ခွဲပေးထားတယ်။အဲ့ထဲကနေပြီးတော့ဟိုတိုးတက်မှုလည်းလေးစားတဲ့အချိန် publish လုပ်နေပါတယ်။သူအဲ့ report တွေဖတ်လို့ရှိရင်တိုးတက်မှုတွေတွေ့ပါလိမ့်မယ်။နောက်လမ်းမဆက်သွေးရည်ရောပါကောင်းအောင်လို့ပြီးတော့ဒီဟိုပေါ့သူတိုင်းထားတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟိုမရွေသေးတာပဲပြောရလို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂနဲ့လက်မှတ်ထိုးရမယ်။အဲ့ဒါကြီးလည်းလုပ်နေပြီ။အဲ့တော့တိုးတက်မှုကဟိုပေါ့ဟိုအဲ့လို refugee တွေဒီဘက်ရွေးရတယ်တိုင်းထားတယ်ဆိုရင်တော့ဒါသူတို့မတိုးတက်သူတို့ဒါပဲပြောလို့အခုလောလောဆယ်ကျွန်တော်ဘက်ကယာနဲ့ချီပြီးတော့ဟိုပြန်လာသူမိမိသဘောတော့ပြန်လာတယ်ရှိပါတယ်။အခုမှအပြင်ဟိုတလောက်162ရောက်တက်တော့ဆိုတော့သူခိုးပြန်လာတော့ပါနော်ဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကကက်မကပေးမပြန်ဘူးသူကခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့ဒီလူတွေကိုကပ်ပြားလိုက်စစ်စစ်ပြီးတော့ကပ်ပြားထူသူနေရာနဲ့သူပြန်ချထားပြီးပါဆိုတော့တစ်ခါတက်လေတစည်းပြက်ပြီးရောက်လာတဲ့အဲ့လူတွေလည်းသူနေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repetition program အရာကတော့ဘင်္ဂလားဒေ့ရှ်ကမလွတ်သေးတဲ့အတွက်ကျွန်တော်တို့ဘာကမစနိုင်သေးတယ်မတုတ်တက်သေးတာဖြစ်ပါတယ်ကျွန်တော်တို့အတိုင်းငယ်ခုနကပြောသလိုလူညုံရေးကောင်စီဘက်ကလာတော့ပြောသလိုပဲပေါ့เนาะကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်ထဲဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလို့အဲ့လိုအဲ့လိုကျွန်တော်ထပ်ပြောကြပါမယ်အဲ့တော့အဲ့ဒါကိုမတုတ်တက်သေးတာလို့ကျွန်တော်ထင်ပါတယ်